ရခိုင်ပြည်နယ်မှာဘလို့အစီအစဉ်မျိုးပဲလှုပ်လှုပ်အနာဂတ်မှာယုံကြည်မှုတည်ဆောက်မှုနဲ့နားလည်မှုလွှဲမှားတာတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အစိုးရအနေနဲ့ရောနိုင်ငံတကာအတိုင်းအဝိုင်းကပါလူမှုအဖွဲ့အစည်းတွေကိုလက်လန်းမီအောင်ပွင့်လင်းမြင်သာမှုနဲ့ထိတွေ့ဆက်ဆံအကူအညီပေးဖို့အတွက်အမေရိကန်တန်ယုံကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒရိုက်မစ်ချယ်နဲ့ဗြိတိန်တန်အမတ်ကြီးအန်ဒရူးပက်ထရစ်တို့ဟာရခိုင်ပြည်နယ်ကိုဇူလိုင်လ28ရက်နေ့နဲ့28ရက်ကခီးထွက်ခဲ့ပြီးအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်လိုက်တာပါဆက်သွယ်မေးမြန်းထားတဲ့ဒေါခင်ဆိုးဝင်းကတင်ပြပေးပါမယ်
။ကောင်းပါပြီရှင်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဒရိုက်မစ်ချယ်နဲ့ဗြိတိန်တန်အမတ်ကြီးအန်ဒရူးပက်ထရစ်တို့ပူးတွဲပါဝင်တဲ့တန်တမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာသမ္မတရုံးဝင်ကြီးဦးစိုးသိန်းနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝင်ကြီးဥခင်ကြီးတို့နဲ့အတူရခိုင်ပြည်နယ်ကိုနှစ်ရက်ကြာလေ့လာရေးခီးထွက်ခဲ့ကြတယ်လို့အမေရိကန်တန်ယုံပြောခွင့်ရသူဂျီမီ ရော့ဘတ်စ်ကအခုလိုဆိုပါတယ
် Visited the state capital of Sitwe and surrounding areas to meet with local officials, religious and political leaders, civil society.
တာမဂျီရိုအဖွဲ့ဟာရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမြို့နယ်အနီးတစ်ဝိုက်ကိုသွားပြီးတော့အစိုးရတာဝန်ရှိသူတွေ၊ဘာသာရေးခေါင်းဆောင်တွေနဲ့ဒေသခံမြို့မိမြို့ဖတွေလူထုအခြေပြုအဖွဲ့အစည်းတွေလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ပြိပခါကြောင့်အိုးအိမ်ဆုံးကွာထွက်ပြေးခဲ့ရတဲ့ IDP ဒုက္ခသည်စကန်တွေကိုတွားရောက်ပြီးတော့ပကတိအခြေအနေတွေကိုလေ့လာခဲ့ပါတယ်
။တန်တမန်ကိုယ်စားလှယ်အဖွဲ့ဟာသက်ဆိုင်သူတွေနဲ့တွေ့ဆုံတဲ့အခါမှာဒေသခံတွေရဲ့စိုးရိမ်မကင်းဖြစ်ရတာတွေနဲ့ရေရှည်ဦးစားပေးရမယ့်လုပ်ငန်းတွေကိုလည်းမေးမြန်းခွင့်ရခဲ့တယ်လို့ဆိုပါတယ်။ American တန်ယုံအနေနဲ့ရခိုင်ပြည်နယ်ကလူမှုအတွက်ပါလို့တဲ့အမှားစကားကိုပြောခွင့်ရသူ Jamie Roberts ကအခုလိုအလေးအနက်ပြောဆိုလိုက်ပါတယ်။
One clear message from these communities is that more outreach, communication, and transparency from both the government and the international community.
ဒီကိန်းပြည်နယ်မှာဘလို့အစည်းအဝေးမျိုးကိုပဲလုပ်လို့အတိုင်းဝန်းနှစ်ခုအကြားအနာဂတ်မှာယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့နားလည်မှုလွှမ်းမနေတာတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အစိုးရအနေနဲ့ကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကပါအောက်ခြေလူမှုအဖွဲ့အစည်းတွေကိုပို့ပြီးတိတိယယောက်လက်လန်းမီအောင်ပွင့်လင်းမြင်သာမှုနဲ့ကူညီသွားဖို့တိုက်တွန်းလိုပါတယ်လို့ပြပြသားသားအမှားစကားပါလိုပါတယ
်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကလည်းနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအရေးကိုပါထည့်သွင်းပြောဆိုခဲ့ပါသေးတယ်။ဘာသာရေးကြမ်းဖက်မှုတွေကြောင့်မြန်မာနိုင်ငံမှာထောင်ကနန်းရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့နောက်ထပ်လူဦးရေတောင်ကနန်းဟာလည်းလုံလောက်တဲ့ကျန်းမာရေးစောင့်ရှောက်ကုသမှုမရှိတဲ့ညစ်ပတ်ဆုပ်ပြတ်နေတဲ့စခန်းတွေမှာနေထိုင်ကြရတယ်လို့ပြောဆိုသွားပါတယ်။ရခိုင်ပြည်နယ်အတွင်းမှာကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့သူတွေအများအပြားရှိနေတာကြောင့်ရခိုင်ပြည်နယ်အစိုးရကနေ MSF ခေါ်နေစည်းမထဆရာဝန်များအဖွဲ့ကိုပြန်လည်ခွင့်ပြုလိုက်ပါတယ်။ဒီလိုခွင့်ပြုလိုက်တဲ့အပေါ် MSF ကတော့တတိနဲ့ကြိုးစိုးကြောင်းသူတို့အနေနဲ့လုပ်ငန်းတွေကိုအမြန်ဆုံးပြန်လည်လဲပတ်နိုင်လိမ့်မယ်လို့မျှော်လင့်နေကြောင်း MSF အဖွဲ့ရဲ့ဇူလိုင်လ25ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို MSF ကနေစည်းမထဆရာဝန်များအဖွဲ့ကိုပြန်လည်ခွင့်ပြုလိုက်တဲ့အပေါ်ဒေသခံတွေကမကြေမနက်ဖြစ်တဲ့အတွက်ခိုင်ပြည်နယ်ဝန်ကြီးချုပ်ကဇူလိုင်လ29ရက်နေ့ကတောင်းပန်စာထုတ်ပြန်ခဲ့ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအားလုံးပူးပေါင်းပါဝင်ဆောင်ရွက်ရန်လိုအပ်တဲ့အချိန်အခါဖြစ်ပေါ်နေခြင်းနဲ့လက်ရှိနိုင်ငံတကာမျက်နှာစာမှာလွန်ကဲစွာဝေဖန်သုံးသပ်ခံနေရခြင်းများနဲ့အတူဆိုးရွားတဲ့မကောင်းတဲ့ပုံရိပ်တွေကိုဖော်ဆောင်ခံနေရတာတွေကိုထင်သာမြင်သာရှိအောင်မဖြစ်မနေအရေးကြီးတဲ့အချိန်အခါဖြစ်လို့ဒီလိုထုတ်ပြန်ဖိတ်ခေါ်ရခြင်းဖြစ်တဲ့အကြောင်းရေးသားဖော်ပြထားပါတယ်။ဒါအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့များရဲ့ရခိုင်ပြည်နယ်အတွင်းဆောင်ရွက်ချက်တွေအတွက်လည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံးဝတာဝန်ယူတဲ့အကြောင်းအဲ့ဒီတောင်းပန်စာမှာဖော်ပြထားပါတယ်ရှင်။